ဩဂုတ်လ12ရက်နေ့ကရန်ကုန်မဟာဗန္ဓုလပန်းချံရှိမှာ69နှစ်မြောက်ကရင်အာဇာနည်နေ့အခမ်းအနားဥဆောင်ကျင်းပခဲ့တဲ့ကရင်အမျိုးသမီးအစည်းအရုံးဥက္ကဋ္ဌနှုတ်အုံလှကိုကြောက်တရားမြို့နယ်တရားရုံးကငိမ့်စုစီပုံမှန်နဲ့ထောင်ဒဏ်15ရက်ဒီကနေ့အမိန့်ချလိုက်ပါတယ်။ဒီကြောင့်ပြည်သူကိုကြောက်တရားမြို့နယ်တရားရုံးမှာကိုယ်တိုင်တင်ယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတော်ကိုစောထက်ကပြောပြပေးပါမယ်ရှင်။
ကရင်အာဇာနည်နေ့ဆိုရဲအသုံးနှုန်းကိုပြောင်းလဲသုံးစွဲဖို့အာဏာပိုင်တွေကဖိအားပေးရကြကအဲ့ဒီအခမ်းအနားကိုဖြစ်အောင်လုပ်ခဲ့ရာကြောင်းတရားရင်ဆိုင်နေရတဲ့ကရင်အမျိုးသမီးအစည်းအရုံး KWU ဥက္ကဋ္ဌနှုန်းလှနဲ့ကရင်လူငယ်2ယောက်ကိုဒီနေ့ရန်ကုန်တိုင်းကြောက်တရားမြို့နယ်တရားရုံးကငိမ့်စုစီပုံမှန်20နဲ့ထောင်ဒဏ်15ရက်အမိန့်ချလိုက်ပါတယ်69နှစ်ပြည့်ကရင်အာဇာနည်နေ့ကိုသူတို့ဘက်ကဥပဒေအတိုင်းလုပ်ဆောင်ခဲ့ပေမဲ့အခုလိုအမိန့်ချခံရတာကိုလက်မခံနိုင်ကြောင်းနဲ့အယူခံဆက်ဝင်သွားမယ်လို့စီရင်ချက်ချအပြီးမှာနှုန်းလှကတရားရုံးရှိမှမီဒီယာတွေကိုပြောပါလေထောင
်ဒဏ်ဆက်တာမရှိပါဘူးဒါပေမဲ့ကျွန်တော်တို့ကရင်မျိုးသားအာဇာနည်နေ့ကိုကခံရတော့ခံစားပါတယ်ကျွန်တော်တို့ဒီဥစ္စာမှာ
1952ရက်ကရင်ပြည်နယ်ဖားပုံမြို့မှာတပ်မတော်နဲ့ကရင်အမျိုးသားအစည်းအရုံး KNU တိုက်ပွဲဖြစ်ခဲ့ပြီးကရင်အမျိုးသားကောင်းဆောင်စောပါဦးကြီးကြာဆုံးခဲ့ပါတယ်။သူ့ကိုဂုံပြုတဲ့အနေနဲ့ဩဂုတ်လ12ရက်ကိုကရင်အာဇာနည်နေ့အဖြစ်သတ်မှတ်ခဲ့ကြတာပါ။ KNU က2015မှာတနိုင်ငံလုံးအပြည့်ရက် NCA စာချုပ်ကိုအစိုးရနဲ့ချုပ်ဆိုခဲ့ပြီးငြိမ်းချမ်းရေးအတွက်ပူးပေါင်းဆောင်ရွက်နေတဲ့လက်နက်ကိုင်အဖွဲ့အစည်းလည်းဖြစ်ပါတယ်။တိုင်းဒေသလူမျိုးများကာဝယ်စောင့်ရှောက်ရေးဆိုတဲ့အချက်ကိုဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့အပြင်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူညီမှု NCA စာချုပ်မှာလည်းတိုင်းဒေသတွေရဲ့ဘာသာယဉ်ကျေးမှုစပေးဒလိထုံးစံတွေကိုကာဝယ်ထိန်းသိမ်းစောင့်ရှောက်ရမယ်ဆိုတဲ့အချက်တွေကိုပြဋ္ဌာန်းထားတာကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်မထိခိုက်ဖို့အစိုးရကဆောင်ရွက်တင်ကြောင်းကရင်အမျိုးသားအစည်းအရုံး KNU ဗဟုအမြဲတမ်းကော်မတီဝင်ဘဒုံမန်းကြီးမောင်ကတရားရုံးရှိမှာမီဒီယာတွေကိုအခုလိုပြောပါတယ်
။အာဏာပိုင်တွေကိုဥပဒေကြောင်းရဘာသာကျွန်တော်တို့ဘာမှပြောချင်ဘူး။ကျွန်တော်တို့ကရင်မျိုးကရင်ယူကရင်မျိုးသားအစည်းအရုံးအနေနဲ့ကျွန်တော်တို့ကနိုင်ငံရေးလုံငန်းစဉ်ကိုဆက်ရှုပ်ပြီးတော့အကောင့်တွေပေါ်နေတဲ့လူမျိုးတစ်မျိုးအဖွဲ့အစည်းတစ်ခုအနေနဲ့ငြိမ်းချမ်းရေးလုံငန်းစဉ်ကိုထိခိုက်မဲ့နစ်နာမဲ့တူးတို့တူးတန်လျောက်ပွားနေမဲ့ဟာတွေကိုမဆောင်ရမိဖို့ကျွန်တော်တို့မေတ္တာရပ်ခံပါတယ်။ဒါပဲပြောချင်ပါတယ်
။ဒီနေ့ကြောက်တရားမျိုးနယ်တရားရုံးကနှောင်းလှကိုထောင်ဒဏ်15ရက်ချမှတ်လိုက်ပြီးမယ်သူ့အနေနဲ့အခုလိုချမှတ်လိုက်တဲ့ပြစ်ဒဏ်ကို9ရက်ကျော်ပြီးအချုပ်ကျခံရတာဖြစ်ပါတယ်သူနဲ့အတူတရားစွဲခံရတဲ့ကရင်လူငယ်2ယောက်ဟာလည်းနှောင်းလှနေသူထောင်ဒဏ်15ရက်အသေးသေးချမှတ်ခံရပေမယ်သူတို့ကလည်းပြစ်ဒဏ်ထက်2ရက်ကျော်အကျဉ်းချခံခဲ့ရတာပါဒီကနေ့နှောင်းလှကိုစီရင်ချက်ချရဲ့ကြောက်တရားမျိုးနယ်တရားရုံးမှာသူ့ကိုလာရောက်ဝန်းရံသူတွေကလူအင်အား300လောက်ရှိခဲ့ပြီးအဲ့ဒီထဲကတချို့ဟာမနက်အစောကြီးကတည်းကရောင်းနေခဲ့ကြတာလို့ဆိုပါတယ်။ကရင်လူမျိုးတွေပါဝင်အခြားတိုင်းဒေသလူမျိုးတွေအရက်ဘတ်အဖွဲ့ကြီးမီဒီယာတွေပူပေါင်းပြီးညီညွတ်စွာထုတ်ပေါ်ပြောဆိုခွင့်တိုင်းဒေသတွေတန်းတူရေးနဲ့ဖိနှိပ်မှုတွေရပ်တန့်ရေးတို့ကိုတောင်းဆိုရဲလှုပ်ရှားမှုကိုလည်းဒီနေ့ညနေပိုင်းရန်ကုန်ဗန္ဓုလပန်းချံထဲမှာလုပ်ခဲ့ကြပါတယ်။